ဒီကနေ့တင်ပြမယ်ဂျော့ချ်အိုးဝဲပြောတဲ့မြန်မာပြည်အပိုင်းနှစ်မှာစိုင်းဆရာမအင်မာလာကင်ရဲ့မန္တလေးအတွေ့အကြုံကိုနားဆင်ရပါမယ်။မြန်မာပြည်ရဲ့ထူးခြားချက်တစ်ခုကပြည်ပမှနေတော့ကမြန်မာအကြောင်းအတော်များများသိရပြီးပြည်တွင်းကိုရောက်လာတော့သတင်းရဖို့ခက်ခဲနေတာပဲဖြစ်ပါတယ်တဲ့။စာနယ်ဇင်းဗီဒီယိုရုပ်မြင်သံကြားရုပ်ရှင်ဒေဂီတာစတာတွေအားလုံးစီအစိုးရကချုပ်ကင်ထားပြီးအစိုးရသိစီမြင်စီဂျင်တာကိုသာသိရတဲ့တိုင်းပြည်ဟာမြန်မာပြည်ပါပဲ။နိုင်ငံခြားမှာအမြဲတမ်းကြားနေရတဲ့ဗမာစစ်တပ်ရဲ့ရက်ဆက်ညှဉ်းပန်းမှုတွေကိုပြည်တွင်းမှာသိရှိနိုင်ဖို့မလွယ်ပါဘူး။ဗမာစီအစိုးရရဲ့မကောင်းတဲ့နဲ့အတိုက်ခံတွေရဲ့ကောင်းတဲ့ကိုတမင်အချိန်ယူပြီးအသေးစိတ်ဖျောက်ဖျက်နေတာကိုအမလာကင်ကိုယ်တိုင်တွေ့ခဲ့ရပါတယ်။ဆိုင်းနယ်သားမှာဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ဒေါက်တာစင်တီယာမောင်ရဲ့ဆေးကားအကြောင်းရေးသားထားတဲ့သတင်းဆောင်ပါကို Time Magazine ထဲမှာဆုပ်ဖြဲထားတာကိုသူကိုယ်တိုင်ဟိုတယ်တစ်ခုမှာတွေ့ခဲ့ရပါတယ်တဲ့ပြည်တွင်းသတင်းကိုလည်းအစိုးရခွင့်ပြုချက်ရမှဖော်ပြနိုင်တာကြောင့်နိုင်ငံခြားရေဒီယိုကဖော်ပြတော့မှပဲတိုင်းပြည်ပြည်သားတွေကသိရပါတော့တယ်ဒါတောင်စီအစိုးရဟာဘာမှမဖြစ်သလိုနှုတ်ပိတ်နေတာမျိုးတွေရှိပါတယ်ဒါကြောင့်မို့ George Orwell ပလိတ်တင်ဒန်တက်ခဲ့တဲ့မန္တလေးကိုမသွားမီမြို့ကန်တွင်နဲ့ဆက်သွယ်နိုင်ဖို့စီစဉ်ရပါတယ်။မြန်မာဘာသာစကားတက်ကြွတဲ့အင်မာလာကင်အဖို့စကားဝိုင်းဖွဲ့ဖို့ကြက်ခဲပုံမရပါဘူး။ရန်ကုန်ကမိတ်ဆွေတယောက်ကမိတ်ဆက်ပေးလိုက်လို့ဈေးကြိုတဲကစာအုပ်ဆန်ရှင်ကိုတွားတွေ့ရင်းစပိတ်ဆိုင်မှာစကားဝိုင်းလုပ်နိုင်ပုံကိုရေးထားပါတယ်။ဈေးကြိုကစာအုပ်ဆန်ရှင်ဟာတာမန်ဈေးပဲမဟုတ်ပါဘူး။တက္ကသိုလ်မှာအင်္ဂလိပ်စာပေဝိဇာဒံတက်ရောက်သင်ကြားတုံးကျောက်ပိတ်လိုက်တာနဲ့စာအုပ်ဆိုင်ရှင်စာကြဘူးဖြစ်လာတာပါဘဝအကြောင်းမရေးဖို့အမိန်ပေးခံခဲ့ရတဲ့ကဗျာဆရာတဦးနဲ့လည်းဈေးကြိုမှာတွေ့ခဲ့ရပါတယ်သူတို့ကပဲမန္တလေးလက်ဖက်ရည်ဝိုင်းကိုစီစဉ်ပေးပါတယ်စာအုပ်ဆိုင်ရှင်စာကြဘူးကဗျာဆရာစိတ်ပညာရှင်နဲ့အငိမ့်စားပမောက္ခအချုပ်ပါဝင်တဲ့စကားဝိုင်းပါပဲသူတို့အားလုံးGeorge Orwell ရဲ့အရေးအသားကိုအနည်းနဲ့အများဖတ်ဖူးကြသူတွေဖြစ်ပါတယ်။ရုရှားမှာအမိန်ပေးတဲ့ဆရာကြီးမရှိတော့ပေမဲ့မြန်မာပြည်မှာရှိနေသေးတယ်လို့စိတ်ပညာရှင်ကစပြီးဆွေးနွေးပါတယ်။ George Orwell ရဲ့ဟောကိန်းတွေဟာမြန်မာပြည်မှာအခုတည်းကမှန်နေတော့ပဲလို့အားလုံးယုံကြည်ကြပါတယ်။လူဦးရေတန်း90ကိုအနှစ်90အကျဉ်းချထားတာဟာမြန်မာပြည်ပဲလို့စိတ်ပညာရှင်ကဆိုပါတယ်။ဒါပေမဲ့ Orwell ရဲ့1984ဝိသုဒေကလို့စရော့ကိုပါချုပ်ကိုက်နိုင်တဲ့စနစ်ကတော့အခုခေတ်မှမရှိတော့ဘူးလို့ဆိုပါတယ်။ကွဲပြားခြားနားတဲ့အယူအဆအထွေးခေါ်တွေဟာမိမျိုးစုံနဲ့ဝင်ရောက်နေတာမှုတိုင်းပြည်သားစိတ်ဓာတ်ကိုရာဂိုင်းနှုံးဖြင့်ချုပ်ကိုက်သွားမှုမဖြစ်နိုင်တော့ဘူးလို့စိတ်ပညာရှင်ကယူဆပါတယ်။တွေးခေါ်မျိုးမြင်တတ်သူတွေများလာရင်ခိုင်းတိုင်းလုံးမှမဟုတ်တဲ့အတွက်ပညာရေးအစီအတန်းကိုနှိမ့်ကြအောင်တမင်လှုပ်ထားတာလို့လည်းမြင်ကြပါတယ်။ပညာရေးဟာစီအစိုးရရဲ့ဝါရဖြန့်ကွက်တစ်ခုပါ။ကျောင်းတွေတိုးချဲ့ဆောင်လုပ်ပြီး PhD ဒေါက်တာဖွဲ့ပေးတာကိုပညာရေးမြင့်တင်တာလို့စီအစိုးရကယူဆပါတယ်။ PhD ကျောင်းသား80က800ဖြစ်လာအောင်လုပ်ဖို့စီအစိုးရကရည်ရွယ်ပါတယ်တဲ့။ငါတို့ကမှငါတို့အမိန့်ကိုနာခံတဲ့ PhD တွေအများကြီးမွေးထုတ်နိုင်တယ်ဆိုပြီးကြွားလုံးထုတ်ဖို့ကြံစည်နေတာလည်းဖြစ်နိုင်ပါတယ်တဲ့။ကျောင်းဥစားဦးတွေအများအပြားဆောက်လုပ်နေတာကိုပညာရေးတိုးတက်မှုလို့ဗိုလ်ချုပ်တွေကယူဆနေပုံရပါတယ်။ကျောင်းဥစားဦးတိုးပွားလာတာနဲ့ပညာအရေးအသွေးတိုးတက်မြင့်မားလာတာဟာတခြားစီဖြစ်ကြောင်းကိုယ်ခံပညာအလွန်နည်းသူကသိဖို့မလွယ်ပါဘူး။ဆရာဆရာမတွေအရေးအချင်းရှိရသလား၊ဝန်စာဖူလုံရလား၊စာပင်ငန်းမှာလိုအပ်တဲ့ပစ္စည်းအပြည့်အစုံရှိရလားစတာတွေကိုတော့စီအစိုးရကဂရုစိုက်ပုံမရပါဘူး။ဒါကြောင့်စီအစိုးရကမှအရေးအတွက်များလာပြီးအရေးအချင်းကကျဆင်းသွားတာလို့အငိမ့်စားပမောက္ခတဦးကပြောပါတယ်။ဒါပေမဲ့စီအစိုးရကောက်မှုကြောင့်မြန်မာပြည်မှာအဖက်ဖက်ကတိုးတက်နေကြောင်းစည်ရင်းစရာတွေကြံဖန်ဖော်ပြပြီးပြောင်းလဲနေတာကြာပြီလို့ပြန်ကြားရေးဌာနဝန်ထမ်းဟောင်းတဦးကပြောပါတယ်တဲ့။ကွန်ပျူတာပညာသင်ကြားတယ်ဆိုတဲ့ကျောင်းတွေမှာဆရာစစ်တအားမရှိပါဘူး။ကျောင်းတကျောင်းမှာကွန်ပျူတာတစ်လုံးထားပြီးကွန်ပျူတာပညာမှာကဘာနဲ့ရင်ပေါင်တန်းနေကြောင်းသတင်းစာတွေကရေးကြတာဟာမြန်မာပြည်ရဲ့ပညာရေးတိုးတက်မှုပဲဖြစ်ပါတယ်။အမှန်တရားကတော့ကလေးတွေကအခုတည်းကကြောက်တင်ပုံနဲ့ကြောက်တံကိုကိုင်နေရတုန်းပါပဲ။အစိုးရသတင်းစာမှာပေါ်ပြတဲ့တခုတည်းသောအမှန်တရားဟာပါရေးနာရေးကြော်ညာပဲဖြစ်ပါတယ်။ George Orwell ရဲ့1984ဝတ္ထုထဲမှာလည်းအစိုးရအကြောင်းသတင်းကောင်းတွေကြီးရေးကြဖို့အထူးဌာနဖွင့်ထားပုံကိုဖော်ပြပါတယ်။အ ိမ်တွေ၊ကျောင်းတွေ၊မော်တော်ကားတွေ၊စားနပ်ရိက္ခာတွေနှစ်စဉ်တိုးတက်များပြားလာဖို့ကသာလုတ်ပြန်ဖော်ပြပြီးယောဂါတွေ၊ရာဇဝတ်မှုတွေ၊ယူတုမှုတွေတိုးပွားလာတာကိုတော့တမင်တကာဖော်ပြထားပါတယ်။အမှန်တိုင်းပြောသူကဗမာစီအစိုးရကအပြစ်ပေးပါတယ်။အလွန်ယူသည်လေးစားခံရတဲ့သမိုင်းဆရာကြီးတဦးဟာနိုင်ငံခြားရေဒီယိုနဲ့တွေ့ဆုံမေးမြန်းကမှအမှန်အတိုင်းပြုဝင်လင်းလင်းပြောလိုက်တဲ့အတွက်ဆရာကြီးရဲ့အမိကိုစာနေခြင်းမှာမဖော်ပြရဆိုပြီးတော့ပိတ်ပင်လိုက်ပါတယ်။ဆရာကြီးရေးသားတဲ့စာအုပ်တွေကိုလည်းစာအုပ်ဆိုင်မှာမတင်ဖို့အမိန့်ထုတ်လိုက်ပါတယ်။အဲမလာကင်ကဆရာကြီးအမိကိုမဖော်ပြပြီးမဲ့အငိမ့်စားပမောက္ခကွယ်လွန်သူသမိုင်းဆရာကြီးဒေါက်တာတန်းထွန်းကိုရည်ညွှန်းထားတာသိတာပါတယ်။အမှန်လူဆိုရင်တော့ထောင်ထဲရောက်ပွားနိုင်ပါတယ်။ကျောင်းသားလှူရှာမှုသမိုင်းကိုပြုစုဖို့ကြိုးစားတဲ့အောင်ထွန်းဆိုတဲ့ကျောင်းသားနှစ်စီထောင်တန်းချက်ခံသွားရပြီးသူတွေ့ဆုံမိမြန်တဲ့ကျောင်းသားကောင်းဆောင်ဟောင်းတွေကိုပါထောင်ချပြပါတယ်။အတိတ်ကိုချုပ်ကင်နိုင်သူဟာအနာဂတ်ကိုချုပ်ကင်နိုင်တယ်၊ပြစ်ဆုံးပံကိုချုပ်ကင်နိုင်သူဟာအတိတ်ကိုချုပ်ကင်တယ်လို့ George Orwell ရဲ့1984ဝတ္ထုထဲမှာရေးထားတာဟာမြန်မာပြည်အတွက် Special Hawking ထုတ်ထားတယ်လို့ဖြစ်နေပါတယ်။နိုင်ငံခြားကြီးတွေကအစိုးရခွင့်ပြုတဲ့နေရာလောက်ကိုသာသွားကြရတာမို့မြန်မာပြည်ရဲ့အဖြစ်မှန်ကိုမသိနိုင်ကြပါဘူး။မြမပြီဟာကင်ဆာယောဂါခံစားနေရတဲ့အမျိုးသမီးတဦးနဲ့တူကြောင်းဗမာမိတ်ဆွေတဦးကရှင်းပြပါတယ်တဲ့ကင်ဆာရှီမန်းပြည့်ရဲ့ဆရာဝန်ကိုပြပြီးဆေးကုသဖို့စိတ်မကူပဲယောဂါမဖြစ်သလိုဟန်ဆောင်နေပါတယ်တနခါလိန်ပန်းပန်းကြီးလူရုပ်လုံးစင်လုံနေပြီမဲ့သူ့မှာကင်ဆာယောဂါရှိကြောင်းတရက်ကွက်လုံးကသိကြပါတယ်မြမပြီဟာအမောင်ဆုံးကာလကိုရောက်နေပြီမို့အမောင်ပြင်းတော့အလင်းရောင်ကိုမြင်ရလိမ့်မယ်လို့မျှော်လင့်နေရကြောင်းရေးသားထားပါတယ်ခင်ဗျာ